မြန်မာနိုင်ငံတွင်းတွင်းပြည်နေရတဲ့ရခိုင်ပြည်နယ်ပဋိပက္ခကြောင့်မြန်မာလူအနောက်နိုင်ငံတွေကဝိုင်းဝန်းဖိအားပေးနေချိန်မှာပဲတခြားရင်းလာပိုင်းအတွင်းအမေရိကန်ပြည်ထောင်စုမှကျင်းပဖို့ရှိတဲ့အမေရိကန်အာဆီယံအထူးထိပ်တည်အစည်းအဝေးကိုနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တော်ကိုယ်တိုင်တက်ရောက်ခြင်းအဖြစ်တုတ်တက်မှုတစုံတရာရှိတဲ့အလိမ့်နဲ့လို့ American ASEAN အတိုင်းဝိုင်းဘက်ကပြောလင်းနေကြပါတယ်။ American ASEAN ထိပ်သီးအစည်းအဝေးကို American သမ္မတ Donald Trump အစိုးရကအခုချိန်မှာပါကြောင်းကျင်းပရတယ်။ဒီမနက်ကတည်းကထိပ်သီးအစည်းအဝေးကဘယ်လောက်ထိအရေးပါပါမလဲ။ Washington ခြေစိုက် American ASEAN စီးပွားရေးကောင်စီအဖွဲ့ရဲ့ဒီမနက်ကပူးပေါင်းဆောင်ရွက်ရေးမှူးကိုလှဖုံးမြင့်ကိုမအင်ဂျင်နိုင်ကဆက်တွေ့မြင်နေရမှာသူကအခုလိုစပြောပါတယ်။
ဒီမှာတိုင်းရဲ့အတွက်ရရောအရှင်းအားရှာဒီအာဆီယံဒီဗီဇန်တစ်ခုလုံးဆိုရပေါ့နော်အဓိကကျွန်တော်တို့သုံးသပ်တာတော့ဒီစီးပွားမှာပါရင်းနဲ့ပိုင်းများရှင်းနေမလဲဘယ်လိုပြောပြရလိုက်ဒီထွက်လာမလဲဆိုတော့ကျွန်တော်တို့ကြည့်ရတယ်ကြည့်ရင်ကျွန်တော်ကအဲ့တော့သုံးပိုင်းခွဲပထမတော့လုံလုံရေးလုံလုံရေးနဲ့ပတ်သက်တဲ့အခါမှာအခုအရှင်းအားရှာရဲ့အာဆီယံထိပ်သီးနိုင်ငံတော်လည်းများရဲ့တောင်တရုတ်ပင်လယ်မှာဖြစ်နေတဲ့တရုတ်နဲ့ညီစွနေတဲ့ဒီ territory အထူးညီစွမှုတွေအဲ့ဒါကို American ဘက်ကလည်းဘယ်လိုမျိုးတော့ဝင်ပြီးတော့အဲ့ဒီတိုင်းကအခြေဖြည့်ရှင်းနေတာဖြည့်လုပ်ပေးနိုင်မယ်ဆိုတာကိုဆွေးနွေးမယ်လို့ကျွန်တော်သုံးသပ်တယ်။နောက်တစ်ခုကတော့ကုန်သွယ်ရေးပေါ့နော်။ကုန်သွယ်ရေးနဲ့စီးပွားရေး။နောက်တစ်ပိုင်းကဘာလဲဆိုတော့ဒီလမ်းမတာဆက်သွယ်ရေးတိစောက်ရေးမျိုးပြူပြဖွံ့ဖြိုးတိုးတက်ရေးပေါ့နော်။အဲ့မှာ American ဘက်ကနေဘယ်လိုပါဝင်ဖို့ရှိမလဲ။တရုတ်က One Belt One Road ဆိုရဲသူ့ရဲ့ဟို program သူ့ရဲ့ agenda နဲ့ငွေကို600ဆိုရင်တစ်ပြင်းလုံးမှာထည့်နေတယ်။အဲ့တော့အဲ့ဒါကို American ဘက်ကနေဘယ်လိုမျိုးတိုက်ခိုက်တာမဟုတ်ဘူးဆိုတော့ balance ဘယ်လိုလုပ်မလဲပေါ့နော်အဲ့ဒါကိုသုံးသပ်တဲ့အခါမှာအခုသမ္မတ Trump က DFC ဆိုပြီး Development Finance Corporation ဆိုတဲ့အဖွဲ့ကိုသူထူထောင်တယ်အဲ့ DFC မှာအမှန်ရင် budget က60 billion ရှိတယ် US dollar အဲ့ဒါပေမဲ့အဲ့ budget ကိုဘယ်လိုမျိုးသုံးချမယ်ဆိုတာကိုသူကတည်းကအတိအကျပေါ့နော်ဒီလမ်းလမ်းပြနေပုံမပြီးသေးဘူးမပြီးသေးတော့ဒီလာရဲ့ခေါင်းဆောင်တွေနဲ့ဒီကိစ္စကိုပဲတိုင်တယ်မလားအဲ့ဒါကိုကျွန်တော်ကြည့်ရမယ်ဆီအောင်အကြတခြားနိုင်ငံဒီတော့ဖွံ့ဖြိုးတိုးတက်မှုကိုဘယ်လိုမျိုးပေါ်ဆောင်ပေးမယ်ဆိုတာကိုဆွေးနွေးတိုင်နေတယ်လို့ကျွန်တော်တို့ယုံကြည်တယ်။အဲနောက်ဆုံးတစ်ခုကတော့ဒါကျွန်တော်ခေါ် P2P ပေါ့နော်။ People to People Region နှစ်ခုကြားလူမှုရေးဆက်ဆက်မှုဒီအစည်းအဝေးလုပ်လိုက်ရင်ဒီလိုမျိုး high level ပေါ့နော်။တကယ်ထိပ်ပြီးစောင့်ဆောင်နေယူလာခြင်းအဖြစ် American News Site American P2P နဲ့ဒီလိုအားရှာထိတွေ့မှုနားလည်မှုတက်တည်မှုပိုပြီးများလာမယ်လို့ကျွန်တော်ယူဆပါတယ်။
ဆိုတော့အခုဒီထိပ်သီးဆွေးနွေးပွဲမှာကောလက်ရှိအခုအမေရိကန်ကဒီကအချိန်ကြီးတင်းမာနေတဲ့အီရန်တို့ဒီအရှေ့လေပိုင်းကိစ္စတွေမှာရောဒီအာဆီယံနိုင်ငံတွေကိုသူတို့တွန်းအားပေးနိုင်တဲ့အနေထားရောရှိပါရှင
့်။အရှေ့လေပိုင်းကိစ္စနဲ့ပတ်သက်ပြီးတော့အာဆီယံကိုတွန်းအားပေးမယ်လို့ကျွန်တော်မထင်ဘူးဗျ။ဟိုအခုနောက်ကျွန်တော်ပြောရတာဟို positive နေရာပေါ့နော်ဖြစ်လာနိုင်ဖြစ်လာနိုင်တဲ့ကောင်းတဲ့အချက်တွေများတယ်လို့ပြောကတော့ဘက်ကနေအဲတကယ်လေး push back ပေါ့နော်အဆက်ပြေဖို့ရှိရမယ်။ဘာလို့လဲဆိုတော့ဒီဘာလုံးလုံးတိုက်ခိုက်ရှိမယ်ဆိုတော့တော်တော်ကိုယ်စားလေးအများကြီးရှိရဆိုတော့ကျွန်တော်သိတယ်။ဘယ်လိုမျိုးကိစ္စရည်နဲ့ဒီကတိုက်ခိုက်နိုင်မလဲဆိုရင်လူခွင့်ရည်နဲ့အဲဒီမောက်စီပေါ့နော် human rights and democracy ကိစ္စနဲ့တိုက်ခိုက်နိုင်လိမ့်မယ်။အဲဒေါက်တာစုကြည်ဆိုရင်တော့ဒီရခိုင်ရည်ပေါ့နော်ရခိုင်ရည်နဲ့ဆက်ဆက်ပြီးတိုက်ခိုက်မဲ့လူတွေရှိမယ်။ဆက်တက်လာတာရောဆက်ထိန်းထားတာရောဘာလဲဆိုတော့သူ့ရဲ့ America First strategy အဲ့တော့ဒီဒီလိုဟာမျိုးတက်တာဖြစ်မလာဘူးဗျာ။ bilateral မှာတော့မှတိုင်းငင်ရချုပ်ဖို့ရပါလေကို။ဆာချုပ်ချုပ်ပြပါလေကျွန်တော်သိပြီးတော့ optimistic မဖြစ်ဘူးကွာ။သဘောစင်မှာတော့ဒီလိုမျိုးအသိပြကြရပါတော့ symbolic ဖြစ်တဲ့အဲထိကြမှုတစ်ခုရဲ့နေမယ်။ ASEAN က American နိုင်ငံရဲ့အရေးပါအရာရောက်တဲ့နေပုံကိုပြန်ရောက်တယ်ဆိုတာနဲ့ပဲကျွန်တော်ကခြေနှံလို့ရပါတယ
်။ Tamara Trump ဦးစီးနဲ့ American ASEAN ထိပ်သီးဆွေးနွေးပွဲကိုဒေါက်ဆာစုကြည်ကိုယ်ပိုင်ဟိုတက်ရောက်ခြင်းမတက်ရောက်ခြင်းကဘလို့မြန်မာနိုင်ငံအတွက်အကျိုးသက်ရောက်မှုရှိနိုင်မယ်ရှင်
။အကျိုးသက်ရောက်မှုကအများကြီးရှိရပါဘော။ဟိုနိုင်ငံကြားခေါင်းဆောင်တွေကတူနဲ့တူထိတိုက်တွေ့ပြီးတော့အဲသဘောတူညီမှုတွေဖြစ်ဖြစ်နားလည်မှုတွေမှမှုတွေဖြစ်ဖြစ်ကိုတူနဲ့တူဖြည့်ရှင်းတာတော့အထူးအောင်အကောင်းဆုံးတော့ကျောက်ဆုံးလုပ်ပြီးပေါ့နော်။ဒီကူပါကနိုင်ငံကြားမီဒီယာတွေရေးသားတဲ့ဟာနဲ့စာနဲ့ရေးကိုကိုယ်စားလှယ်နဲ့တစ်ဆင့်ပြောတယ်ဆိုတော့ခေါင်းဆောင်တွေရဲ့အမြင်ခေါင်းဆောင်တွေရဲ့ဖြည့်ရှင်းချက်တွေကတူနဲ့တူကြတယ်ဒါမှမဟုတ်ဖြစ်တယ်ကျွန်တော်ကတော့အဲ့လိုမျိုးတော့ဒီကလုံလုံလုံချင်းကအထီးရောက်ဆုံးအကောင်းဆုံးမူလို့ပဲကျွန်တော်တို့ကယုံကြည်တယ်အဲ့တော့အတိုင်းနိုင်ငံပုံပုံလည်းဒီထိပ်သီးအစည်းအဝေးကိုကိုယ်တိုင်ပါဝင်တက်ရောက်နိုင်တယ်လို့ကျွန်တော်ပြောနေပါတယ်